G8 ခေါ်ကမ္ဘာစစ်မှုထွန်းကားရှစ်နိုင်ငံထိပ်သီးစည်းဝေးပွဲဂျပန်နိုင်ငံမြောက်ပိုင်းမှာဒုတိယနေ့အဖြစ်ဆက်လက်ပြုလုပ်လာတဲ့အခါမှာကမ္ဘာရာသီဥတုပြောင်းလဲမှုကိစ္စအာရုံစိုက်ဆွေးနွေးပွဲရှိကြောင်းခန့်မှန်းပြောဆိုနေကြပါတယ်။ရာသီဥတုပြောင်းလဲမှုကင်တွဲရေးသဘောတူညီချက်လက်ခံလာအောင်သမ္မတဘုရှ်အားဖိအားပေးကြပွဲရှိတယ်လို့အကဲခတ်သမားများကထင်ကြီးပြီးတွက်ဆနေကြပါတယ်။အလုပ်ဖြစ်ပေသဘောတူညီချက်ရရှိရေးဖန်လုံအိတ်ဓာတ်ငွေ့ရှော့ချရေးကိုသဘောတူညီချက်မှာထက်သွင်းတဲ့အခါစီးပွားရေးဖွံ့ဖြိုးတိုးတက်လာတဲ့အိန္ဒိယနဲ့တရုတ်နိုင်ငံတို့လည်းပဲဘယ်လိုသဘောတူညီချက်မှမစုပါဝင်ရလိမ့်မယ်လို့သမ္မတဘုရှ်ကပြောဆိုထားပြီးဖြစ်ပါတယ်။ဂျပန်နိုင်ငံဟိုကိုအီဒိုကျွန်းကအဲ့ဒီ G8 ထိပ်သီးစည်းဝေးပွဲအဖွင့်နေမှာတော့အာဖရိကတိုက်ရဲ့အထောက်ပံ့ကိစ္စများကသာအချိန်ပေးပြီးအဓိကထားဆွေးနွေးသွားပါတယ်။ G8 ထိပ်သီးစည်းဝေးပွဲမှာဇင်ဘာဘွေနိုင်ငံပေါ်တိုးပြီးတော့ဒဏ်ခတ်အရေးကြီးဖို့ကိစ္စတက်လာတဲ့အခါမှာအာဖရိကခေါင်းဆောင်တွေကြားသဘောထားအမျိုးမျိုးကွဲပြားနေပါတယ်။ဇင်ဘာဘွေသဘောရွေးကောက်ပွဲဒုတိယအကြော့မှာရော့ကမူဂါဘေတယောက်တည်းပြိုင်ပြီးတော့တယောက်တည်းအနိုင်ယူကအာနာဆက်ပြီးယူထားတာဟာစိတ်ပျက်စရာပဲလို့သမ္မတဘုရှ်ရဲ့ပြောဆိုလိုက်ပြီးတော့ကအာဖရိကသဘကရဲ့အလှည့်ကျဥက္ကဋ္ဌတန်ဇန်နီးယားနိုင်ငံသမ္မတကတော့ဇင်ဘာဘွေနိုင်ငံပေါ်ဒဏ်ခတ်အရေးယူဖို့ကိုစန့်ကျင်ကြောင်းသတင်းတောက်များအားပြောဆိုပါတယ်